တရုတ်စိုးရရဲ့လုံခြုံရေးဥပဒေတက်ကိုဟောင်ကောင်အာဏာပိုင်တွေဘက်ကခက်မြန်မြန်ကျဉ်းသုံးဆောင်ရွက်လာပြီးနောက်မှာတော့ဟောင်ကောင်နဲ့သဘောတူထားတဲ့အကျဉ်းသားလွှဲပြောင်းရေးသဘောတူညီချက်ကိုတောက်ကြနေမှာပဲကနေဒါဘက်ကဆိုင်းငံ့လိုက်ပါတယ်ကနေဒါရဲ့ဒီဆုံးဖြတ်ချက်ပေါ်တရုတ်နိုင်ငံကအပြင်းထန်တုံ့ပြန်ပြောဆိုပါတယ်ကနေဒါနိုင်ငံဟာတရုတ်ပြည်တွင်းရေးကိုသီးသီးသာသာဝင်ရောက်ဆွဲဖက်နေတယ်လို့ကနေဒါနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဟောင်ကောင်ကျွန်းဟာတရုတ်လက်အောက်မှာနိုင်ငံတစ်ခုစနစ်နှစ်မျိုးနဲ့အုပ်ချုပ်သွားမယ်ဆိုတဲ့မူဝါဒကိုကနေဒါကအခိုင်အမာယုံကြည်ထားပြီးဟောင်ကောင်ပြည်သူတွေဒီမိုကရေစီနဲ့လွတ်လပ်ခွင့်တောင်းဆိုနေတာတွေကိုဆက်ပြီးထောက်ခံသွားမယ်လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကပြောပါတယ်။နောက်မှဟောင်ကောင်ကိုတင်ပို့မဲ့အရေးကြီးတဲ့ကုန်ပစ္စည်းတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကိုကနေဒါကကုန်ပစ္စည်းတင်ပို့ရမှာတင်းကျပ်ထားတဲ့စည်းကမ်းတွေအတိုင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ထရူဒိုကပြောပြီးအခုချိန်အစလို့အရေးကြီးတဲ့စည်ရေးဆိုင်ရာပစ္စည်းတွေကိုကနေဒါကနေဟောင်ကောင်ကိုတင်ပို့ခွင့်ပေးတော့မှာမဟုတ်ဘူးလို့ပြောပါတယ်။တရုတ်ရဲ့လုံခြုံရေးဥပဒေတကြောင်ပြီးခဲ့တဲ့ဗုဒ္ဓနေ့ကလူ390ကိုဟောင်ကောင်ရဲတွေကဖမ်းဆီးခဲ့ပါတယ်။တရုတ်ရဲ့ဒီဥပဒေတဟာဟောင်ကောင်ရဲ့ဒီမိုကရေစီကိုနောက်ပြန်ဆုတ်သွားစေတယ်လို့ကနေဒါနိုင်ငံသားဥဝင်ကြီးကလည်းဝေဖန်ပါတယ်ခင်ဗျာ။